ကန်ချနာဘူရီကယိုင်စံခရာဘူရီမြို့နယ်စစ်ဆေးရေးဂိတ်အပအဝင်ဖျားသုံးစုဒေသမှာစီးပွားရေးလုပ်ငန်းနဲ့ကုန်တင်သွင်းမှုတွေကိုဆက်လျက်ရပ်ဆိုင်လိုက်ပြီးနယ်စပ်တစ်လျှောက်လမ်းတွေကိုလည်းပိတ်လိုက်ပါတယ်ဒီသတင်းကိုတင်ဆက်ပေးပါမယ်ကျမမအေးပါပါ ကန်ချနာဘူရီခရိုင်စံခရာဘူရီမြို့နယ်စစ်ဆေးရေးဂိတ်အပအဝင်ဖျားသုံးစုနယ်စပ်တစ်လျှောက်ကလူဝင်လူထွက်လမ်းတွေလူနာသွားလာနေတဲ့နေရာတွေအပြင်ကုန်စည်ပို့ဆောင်နေတဲ့လမ်းတွေကိုအော်တိုဘာလ9ရက်နေ့ထိပိတ်ပင်လိုက်ကြောင်းစက်တင်ဘာလ22ရက်နေ့မှာကန်ချနာဘူရီခရိုင်အာနာပိုင်တွေကထုတ်ပြန်လိုက်ပါတယ်ကိုဗစ်19ပြန်နှံ့မှုတွေရှိနေတဲ့မြန်မာနိုင်ငံအနီးအနားမှာရှိတဲ့မြို့များကိုတားဆီးပိတ တစ်ဖက်ခြမ်းမြန်မာနိုင်ငံဖျားသုံးစုမြို့နယ်5ကီလိုမီတာအကွာမှာရှိတဲ့ကျေးရွာတွေမှာနေထိုင်နေတဲ့အသက်18နှစ်အရွယ်လူငယ်တဦးမှာကိုဗစ် -19 ရောဂါပိုးတွေ့ရှိကြောင်းမြန်မာနိုင်ငံကသတင်းထုတ်ပြန်ချက်အရထိုင်းဘက်ကစိုးရိမ်မှုတွေဖြစ်လာခဲ့ကြောင်းထိုင်းသတင်းတွေမှာဖော်ပြနေတာပါ။ခရိုင်ရောဂါထိန်းချုပ်ရေးကော်မတီဥက္ကဋ္ဌလည်းဖြစ်ခရိုင်အုပ်ချုပ်ရေးမှူးလည်းဖြစ်တဲ့ဂျေရာကလက်ဖုံစဝံကထိုင်းမြန်မာနယ်စပ်ကိုတွားရောက်စစ်ဆေးချိန်မှာအခုလိုပြောဆိုသွားပါတယ်
။
မြန်မာနိုင်ငံကစိုးရိမ်စရာကောင်းနေတဲ့ကိုဗစ်ပြန့်ပွားမှုတွေဟာအခုဆိုရင်နေဆက်ဒေသကိုရောက်လာပါပြီ။ဒီအခြေအနေတွေကိုကြိုတင်ကာကွယ်တဲ့အနေနဲ့ယောဂထိန်းချုပ်ရေးအရာထုတ်ပြန်ရတာဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံနေဆက်ချင်းထိစပ်နေတဲ့နေရာအလုံးမှာကျွန်တော်တို့ပေါ့ပေါ့ဆက်ဆက်နေလို့မရပါဘူး။ကျွန်တော်တို့ထုတ်ပြန်သလိုပြည်သူတွေကလည်းတိတိကျကျလိုက်နာဖို့လိုအပ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။စက်တင်ဘာလ22ရက်နေ့ကကက္ကနဗူရီခရိုင်အုပ်ချုပ်ရေးမှူးရဲ့ထုတ်ပြန်ချက်အရဖျားသုံးစုမျိုးကကိုဗစ်စောင့်ကြည့်စင်တာဟာထိုင်းနိုင်ငံလူနေရပ်ကွက်နဲ့အလွန်နီးကပ်နေတာရဲ့အခုရက်ပိုင်းမှာမြန်မာနိုင်ငံတဝန်းယောဂါကူးစက်မှုတွေကရာဂဏန်းအထက်မြင့်တက်လာနေတာရဲ့ကြောင့်အဆိုးဆုံးဖြစ်လာမဲ့အခြေအနေတွေကိုဒေသအာဏာပိုင်တွေကကြိုတင်ကာကွယ်လှုပ်ဆောင်တဲ့အနေနဲ့ထုတ်ပြန်ရတာဖြစ်တယ်လို့ဆိုပါတယ်။ဒီလိုတားမြစ်ပိတ်ပင်ချက်အရဖျားသုံးစုနယ်ဆက်ထိုင်းဘက်ချမ်းမှာဖွင့်ထားတဲ့စီးပွားရေးလုပ်ငန်းများ၊ဈေးဆိုင်များ၊ခီးသွွားလုပ်ငန်းများအားလုံးပိတ်ထားရမှာဖြစ်ပါတယ်။ဒါအပြင်နယ်ဆက်ကျေးရွာတွေကကျမ၏ဌာနကိုအကြောင်းမကြားပဲလူနာများကိုတဲဆောင်လာတာပြောင်းရွှေ့လာတာတွေမြန်မာနိုင်ငံသားတွေကိုလက်ခံစေကုသပေးနေတာတွေကိုပါမလုပ်ရဘူးဆိုပြီးထုတ်ပြန်ထားပါတယ်။ထုတ်ပြန်တဲ့ဥပဒေကိုချိုးဖောက်တဲ့သူတွေကိုတော့တစ်နှစ်တည်းမပိုတဲ့ထောင်ဒဏ်သို့မဟုတ်ဘဏ်ငွေသတိမ်းထက်မပိုသောငွေဒဏ်ကြခံရမှာဖြစ်ပြီးပြည်သူစီမံခန့်ခွဲရေးအရေးပေါ်အမိန့် BE2558 ပုံမှန်78အရအပြစ်ပေးခံရမှာဖြစ်တယ်လို့လည်းဆိုပါတယ်။ကျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။